ရှင်ဘင်းဒုက္ခဒယ်ရီစီကိုကိုရင်တွားရောက်ခဲ့တဲ့ပထမဆုံးခီးစဉ်ဖြစ်တောင်ဆန်းစုကြည်ဟာပဲခူးမြို့ကရက်ွက်တစ်ခုကိုတွားရောက်ပြီးတော့တအိမ်တက်ဆင်စကားအားပေးစကားပြောခဲ့ပါတယ်။ရှင်ဘင်းဒုက္ခဒယ်ရီအတွက်ကျန်းမာရေးနဲ့ကုညီထောက်ပံ့မှုတွေကို Talking G Foundation နဲ့ NLD ကျန်းမာရေးခွင့်ရက်ကကုညီဆောင်ရွက်ပေးနေတယ်လို့ပဲခူးတိုင်း NLD ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆူမုံကတင်ပြပေးထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ပြည်သူ့လူတော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ဟာဒီကနေ့ဩဂတ်စ်လ3ရက်နေ့တနင်္လာနေ့မှာပဲခူးတိုင်းဒေသကြီးအတွင်ကရွေလွှမ်းမိုးမှုဒဏ်ခံနေရတဲ့ရေဘေးတင့်ပြည်သူတွေထောင်ထဲချီခိတခိုလုံနေကြတဲ့ပဲခူးမြို့ရွှေမော်တော်ဖရားလမ်းမှာရှိတဲ့မိုးလုံလေးလုံးအားကစားခန်းမထဲမှာယာယီဖွင့်လှစ်ထားတဲ့ရေဘေးဒုက္ခသည်စခန်းကိုကိုယ်တိုင်သွားရောက်တွေ့ဆုံအားပေးခဲ့ပါတယ်။ဒါအပြင်ရေလွှမ်းမိုးမှုခံနေရတဲ့ရေလွှမ်းနေတဲ့ဇိုင်းကနိုင်းတောင်ပိုင်းရက်ွက်ထဲကပြည်သူတွေရဲ့နေအိမ်တွေတဲ့အထိလှေနဲ့ကိုယ်တိုင်သွားရောက်ကြည့်ရှုအားပေးခဲ့တဲ့အကြောင်းပဲခူးတိုင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းဦးကပြောပါတယ်
။ပဲခူးမှာရေဘေးတဲ့ပြည်သူတွေအတွက်နားနေတဲ့စကမ်းဖွင့်ထားတဲ့အဲဒီစကမ်းကိုကျွန်တော်တို့သွားပါတယ်ပြည်သူတွေနဲ့တွေ့ဆုံပြီးတော့နှုတ်ဆက်အားပေးစကားတွေပြောပါတယ်နောက်ပြီးတော့စံတို့နဝဆေးတို့ခြေသန့်တို့အားတွေပြုခဲ့ပါတယ်ပြီးတော့ဆိုင်ကနေတောင်ပိုင်းမှာရှိတဲ့ဇေယအောင်စာသင်တိုက်ကိုလည်းကျွန်တော်တို့သွားပါတယ်အဲစာသင်တိုက်ကလည်းရေတွေဝိုင်းနေတာပါဟိုစာသင်တိုက်ကြီးတစ်ခုလုံးကလည်းရေတွေညစ်နေတာပါပြီးတဲ့ခါကျအဲရက်ွက်အတွင်းမှာရှိတဲ့အဲရေထဲမှာပဲနေလေးကြည့်ပြီးတော့အဲအိမ်လေးပါတင်းတက်ပြီးတော့တိမ်တက်တိမ်ရှင်းပေါ့နော်အဲ့လိုမျိုးလုပ်ခဲ့တာလည်းရှိပါတယ်မျိုးစုမျိုးသားတွေကအရန်အားရဝမ်းသာကျင်တတ်ကြတယ်နောက်ဒီလိုလာပြီးအားပေးတာပဲအများကြီးဝမ်းသာချီးမြှောက်ပါတယ်ဆိုပြီးတော့အဲ့ဒါမျိုးပြီးပြောတဲ့လူတွေရှိတယ်ဟိုဝမ်းသာလည်းအဲ့လိုပေါ့နော်ဒီလေပေးတဲ့လူနဲ့ဟိုမြိတ်လေးဝဲပြီးကြောတဲ့လူတွေလည်းရှိပါတယ်။နေလေးနဲ့သွားပြီးတော့ကိုသူကအဲ့နားမှာရှိတဲ့အိမ်လေးပါတက်ကြည့်ပြီးတော့မိသားစုတွေနဲ့တွေ့ဆုံမေးမြန်းတဲ့အနေအထားမျိုးဆိုတော့ဟိုဒေသခံပြည်သူတွေကသူတို့ဟိုမထင်မှတ်တဲ့ဒီလူလူကောင်းဆောင်တယောက်ဟာသူတို့ရဲ့အိမ်ပေါ်ကိုရောက်လာပြီးတော့ပကတိအခြေအနေကိုကြည့်ပြီးတော့မေးမြန်းစူးစမ်းသွားလိုက်တဲ့အခါမှာသူတို့အတွက်ကိုသိပြောပါပြီးတော့တော့ဟိုကြောတဲ့လူမျိုးရောရှိပါတယ်ခင်ဗျာ။
ရေဘေးဒုက္ခသည်တွေနဲ့ဒေါန်ဆန်းစုကြည်တွေ့ဆုံခဲ့တဲ့အချိန်မှာဒုက္ခသည်တွေဘက်ကနေပြီးတော့ရေဘေးဒုက္ခသည်စခန်းတွေမှာခိုးလုံနေရတဲ့ရေဘေးဒုက္ခသည်တွေကိုအာဏာပိုင်တွေဘက်ကပြန်ဖို့ပြောဆိုနေတဲ့အပေါ်မှာသူတို့အနေနဲ့ရေဘေးကိုစိတ်မချရသေးတဲ့အတွက်မပြန်လိုပဲဖြစ်နေကြတဲ့အခက်အခဲအပေါ်မှာဒေါန်ဆန်းစုကြည်ဘက်ကလည်းဒုက္ခသည်တွေအတွက်ပြန်တဲ့အခါမှာလုံခြုံစိတ်ချမှုရှိမရှိတေချာအောင်ကြည့်ရှုစစ်ဆေးပေးကြဖို့ကိုတာဝန်ရှိသူတွေကိုတောင်းဆိုခဲ့ပါတယ်။အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမင်းဦးကရေဘေးဒုက္ခသည်တွေအတွက်ကျမ်းမာရေးဆောင်ရှောက်မှုပေးနေတဲ့အနေအထားနဲ့လက်ရှိအခြေအနေတွေနဲ့ပတ်သက်လို့အခုလိုပြောပါရစေ
။အဲဒီမှာဒေသခံတို့ကတင်ပြတာရှိပါတယ်။မနေ့ကဆိုလို့ရှိရင်အာဏာပိုင်တွေကနေပြီးတော့မိမိနေအိမ်ကိုပြန်ကြဖို့နှိုးဆော်ပါညွှန်ကြားပါတယ်တဲ့။ဒါပေမဲ့လက်ရှိရေးအနေအထားအရလည်းစိတ်မချသေးတဲ့အတွက်တို့ပြန်ကျင်သေးဘူးပေါ့နော်။ဒီဟာနေကျင်ပါပဲ။စိတ်ချကောင်းမှပဲတို့ပြန်ကျင်တယ်လို့ပြောတယ်။ဘုတိုင်းကဒေသခံအနေနဲ့ကျွန်တော်တို့ NLD ဟိုအတိုင်းတော်မှုဆောင်တော့ပေါ့ပါတာဝန်ပေးခဲ့တာကစင်းစရာပြည့်စုပါတကယ်လို့အဲရက်ကွက်ကနေလည်းပြည်တွင်လည်းနောက်ကပဲဒီသူတို့အိမ်တွေဟာလက်ရှိအနေအထားမှာဟိုပြန်လို့တင့်ပြီလားမတင်သေးဘူးလားဟိုတင့်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဒါပြန်ပြီးတော့နားတဲ့ပုံစံမျိုးတော့ပြန်ဖို့တင့်တင့်တယ်ပေါ့နော်ပြန်ဖို့မတင်သေးဘူးဆိုလည်းမတင်သေးဘူးဖြစ်မယ်ကြည့်ပြီးတော့တကယ်လို့ပြန်ဖို့မတင်သေးဘူးဆိုလို့ရှိရင်သဆိုင်ရာအာဏာပိုင်များနဲ့ညှိနှိုင်းပေါင်းဆက်ပြီးတော့အဆင်ပြေအောင်ဆက်လက်ပြီးတော့စခန်းမှထားပေးဖို့ဟိုညီလိုက်ပေါက်ဆက်ဆောင်ရွက်ပေးဖို့လမ်းညွှန်ခဲ့တာလည်းရှိပါတယ်ဆိုတော့အဲအဲ့ဒီမှာဆိုလို့ရှိရင်ရေရှည်မှာအများနဲ့နေရာထိုင်ရတာဖြစ်တဲ့အတွက်ကျမရေးနဲ့ပတ်သက်ပြီးတော့ကျမရေးကိုရက်ကနေပြီးတော့ဒေါက်တာတော်စီဘုံတို့ဦးစီးပြီးတော့ကျမရေးစောင့်ရှောက်မှုလေးတွေပေးနေတာရှိပါတယ်ခင်ဗျာ
ဒေါန်ဆန်းစုကြည်ကိုရိုင်ဖွဲ့စည်းထားတဲ့ Talking G Foundation ကနေရေဘေးတဲ့ဒေသတွေကရေဘေးဒုက္ခသည်တွေအတွက်စံအိတ်ရေတံဘူးရေတပ်စေတုံနဲ့ဓာတ်စားတုပ်တွေကိုလည်းလှူဒန်းခဲ့ပါတယ်ဒါအပြင်ရေဖုံးလွှမ်းမှုကိုခံနေရတဲ့ပဲခူးတိုင်းအတွင်းကအောင်စရာကျောင်းတိုင်မှာခိုးလုံနေကြတဲ့ရေဘေးဒုက္ခသည်600ကျော်ကိုလည်းကိုယ်တိုင်သွားရောက်တွေ့ဆုံခဲ့ပြီးတော့ကျောင်းတိုင်မှာရှိတဲ့တန်ခါတော်တွေကိုဝါဆိုတင်ကန်းကတ်လှူခဲ့တယ်လို့ရေဘေးတဲ့ပြည်သူတွေလိုအပ်နေတဲ့စားနပ်ရိက္ခာတွေကိုလည်းကိုယ်တိုင်လှူဒန်းခဲ့ပါတယ်ရှင်